အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနိုင်ငံနဲ့လူမှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်အသေးရရှိကြောင်းအင်္ဂါနေ့ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့မက္ကဆီကိုနိုင်ငံကတော့ဒီကိစ္စကိုဘာမှမသိဘူးလို့ပြောထားပါတယ်။သမ္မတကအင်ဖြူရောမျက်ခင်းပြင်မှာလက်ထဲစာရွက်တရက်ကိုကန်ရင်ဒီကိစ္စကိုအချိန်တန်ရင်မက္ကဆီကိုဘက်ကလည်းကြေညာလိမ့်မှာဖြစ်ကြောင်းနဲ့သူ့အနေနဲ့စကားတီကြောင်းအခုလက်ထဲကစာရွက်ဟာသဘောတူညီချက်ဖြစ်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံတွင်းနေထိုင်မှုခလုံးခွင့်လျှောက်ထားသူတွေကိုလက်ခံထားရှိမဲ့ဘေကင်းရာတတိယနိုင်ငံအဖြစ်မက္ကဆီကိုနိုင်ငံကသဘောတူသလားဆိုတဲ့သတင်းတောက်တွေရဲ့မိကုံကိုတော့သမ္မတကဖြေကြားခြင်းမရှိပါဘူး။ဒီနေ့လေးကလည်းမက္ကဆီကိုနိုင်ငံကြားရေးဝန်ကြီးမာဆယ်လိုအက်ဒ်ဘရတ်ကိုရိုင်းကလည်းစာရွက်တရက်ကိုလက်ထဲမှာကင်ကာအမေရိကန်နိုင်ငံကိုဝင်ရောက်ဖို့မက္ကဆီကိုနိုင်ငံအတွင်းဖြတ်ကျော်မဲ့သူတွေကိုတားဆီးဖို့တပ်ဖွဲ့ဝင်6000ကျော်ချထားတယ်လို့ကြေညာခဲ့ပြီးထိတက်ပို့ပြီးသူ့မှာပြောစရာမရှိဘူးလို့လည်းပြောပါရတယ်။လူမှုကြီးကြပ်ရေးကိစ္စနိုင်ငံအငင်းပွားတွေတော့ကိုတုံ့ပြန်တဲ့အနေနဲ့သမ္မတထရမ့်ကမက္ကဆီကိုနိုင်ငံကနေတင်သွင်းတဲ့ကုန်ပစ္စည်းတွေပေါ်အခွန်900ခန်းလို့စီးကြမယ်လို့ဒီဘက်ထက်မှချိန်ချောက်ပြောဆိုခဲ့တာပါ။ဒါပေမဲ့မက္ကဆီကိုနိုင်ငံနဲ့ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားတဲ့အလဲပိုင်းအမေရိကန်နိုင်ငံကရွှေ့ပြောင်းသူတွေကိုတားဆီးမယ်လို့မက္ကဆီကိုနိုင်ငံကကြေညာတဲ့အခါမှာတော့သူကအခွန်ကိစ္စကိုဆက်မပြောတော့ပါဘူး။